ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးအစည်းအဝေးတရက်ကိုကျင်းပဖို့ဗြိတိန်နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလူ့ခွင့်ရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်စစ်တပ်အာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုတိုက်တွန်းလိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆိုင်ရာဗြိတိန်သံမတ်ကပြောပါတယ်ရဲဘီသတင်းဆောင်ပါကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအကျပ်တဲကိုဖြေရှင်းဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့အထူးအစည်းအဝေးတရက်ကျင်းပဖို့ဗြိတိန်နဲ့ဥရောပသမဂ္ဂတို့ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်ကောင်းဆောင်တွေကအာဏာသိမ်းပြီးတပတ်အကြာတနင်္လာနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့လူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးအတွင်းဗြိတိန်သံမတ်ကြီးဂျူလီယန်ဘရိုက်ဝိတ်ကပြောလိုက်တာဖြစ်ပါတယ
် The United Kingdom would like to inform all colleagues that together with the European Union
မြန်မာနိုင်ငံကနိုင်ငံရေးအကျပ်တဲတွေကြောင့်ဖြစ်လာမဲ့လူ့အခွင့်အရေးဆိုင်ရာကြေရည်မှုတွေနဲ့ပတ်သက်ပြီးအထူးအစည်းအဝေးတရက်ကျင်းပဖို့ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂနဲ့အတူတောင်းဆိုထားတယ်လို့ဒီအစည်းအဝေးမှာတက်ရောက်နေတဲ့သူတွေကိုအသိပေးပြောကြားလိုပါတယ်
။မြန်မာစစ်တပ်ကပြီးခဲ့တဲ့တစ်ပတ်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင် NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရစီကနေအာဏာသိမ်းယူခဲ့တာပါ။မြန်မာစစ်တပ်ကအဲ့လိုအာဏာသိမ်းခဲ့တဲ့အပေါ်မှာနိုင်ငံတကာအတိုင်းဝိုင်းကလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပြီးတော့စစ်တပ်ရဲ့အာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုလူခွေကောင်စီမှာအရေးပေါ်အထူးစီဝေးတရက်ကျင်းပဖို့တောင်းဆိုလိုက်တာဖြစ်တယ်လို့ဗြိတိန်သံမတ်ကြီး Brightwick ကပြောပါတယ
် This is in response to the state of emergency imposed in Myanmar
မြန်မာနိုင်ငံမှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးဒီမိုကရေစီနည်းအရရွေးချယ်တင်မြှောက်ထားတဲ့သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကိုစစ်တပ်ကဥပဒေမဲ့ဖမ်းဆီးခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုအထူးအစည်းအဝေးတက်ကိုကျင်းပဖို့တောင်းဆိုလိုက်တာပါအခုလိုစစ်တပ်ကအာဏာသိမ်းတာဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအတွက်အလွန်ကိုစိုးရိမ်စရာကောင်းတဲ့အကျိုးဆက်တွေရှိလာနိုင်ပါတယ
်မြန်မာနိုင်ငံရဲ့လူ့အခွင့်အခြေအနေဟာအလင်းမြန်ဆိုးဝါးလာနေပြီးမြန်မာပြည်သူတွေရဲ့ကံကြမ္မာကိုကယ်တင်နိုင်ဖို့အတွက်ဒီကိစ္စကိုချက်ချင်းတုံ့ပြန်ဆောင်ရွက်သွားဖို့လိုတယ်လို့လည်းတမော်ကြီး Brightwick ကပြောပါတယ
်။ We must react to the calls of the High Commissioner for Human Rights who has expressed her great concern.
အရသာအစိုးရကိုဖယ်ရှားပြီးနိုင်ငံရေးကောင်းဆောင်တွေလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူတွေသတင်းတောက်တွေတက်ကြွလှရှားသူတွေကိုစစ်တပ်ကဖမ်းဆီးသွားတဲ့အပေါ်မှာလူ့အခွင့်အရေးကော်မရှင်နာမင်းကြီးကအထူးပဲစိုးရိမ်ကြောင်းဖော်ပြခဲ့ပြီးသူမရဲ့တောင်းဆိုမှုတွေကိုကျွန်တော်တို့အနေနဲ့တုံ့ပြန်ဆောင်ရွက်ဖို့လိုပါတယ
်ဒီအထူးစည်းဝေးကိုခေါ်ယူဖို့ထောက်ခံတဲ့သူတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုလူခွေကောင်စီရဲ့တခြားအဖွဲ့ဝင်တွေကိုမကြားခင်မှာအမြန်ဆုံးအသိပေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီအဆိုပြုချက်ဥပဒေကြမ်းကိုလူခွေကောင်စီအဖွဲ့ဝင်48နိုင်ငံတည်းကနောက်ထပ်19နိုင်ငံကထောက်ခံတယ်လို့လည်းဆိုပါတယ်လူခွေကောင်စီအနေနဲ့ဒီပန်ကြားချက်ကိုလက်ခံဖို့အတွက်ဟောဝယ်နိုင်ငံတွေကအ ਨੇ ဆုံး၃ပုံ၃ပုံထောက်ခံဖို့လိုအပ်နေပြီးတော့အခုလိုထောက်ခံမှုရထားတဲ့အတွက်လဲမူဝါဖြစ်တော့လာမယ့်ဖေဖော်ဝါရီ22ရက်နေ့မှာကျင်းပမယ့်လူခွေကောင်စီပုံမှန်အစည်းအဝေးမတိုင်ခင်မှာအထူးအစည်းအဝေးတစ်ရက်ကျင်းပသွားနိုင်ဖို့လဲလမ်းပွင့်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ